မက္ကန်ပြည်တော်စုအနေနဲ့ရာသီဥဆိုင်ရာပဲရစ်သဘောတူညီချက်ကိုအစ်စ်ပြန်လဲဆွေးနွေးဖို့အတွက်တင့်တော်တဲ့စည်းကမ်းချက်တွေမရမချင်းဒီသဘောတူညီချက်ကနေနှုတ်ထွက်သွားခြင်းတည်းဆိုတဲ့အကြောင်းကြားတဲ့စာကိုရရှိခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လည်းပဲရစ်သဘောတူညီချက်ကိုပြန်ပြီးညီနိုင်ဆွေးနွေးဖို့အတွက်အမေရိကန်ရဲ့ဘယ်လိုကြိုးပမ်းချက်ကိုမဆိုကြိုဆိုသွားမှာဖြစ်တယ်လို့အတွင်းမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်အနည်းဆုံး3နှစ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပြီးတော့ဒီတော့အတွက်မှာကျင်းပသွားမယ့်နိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲတွေကိုဆက်ပြီးပါဝင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးမှုတွေမှာအမေရိကန်ရဲ့ပါဝင်ဆွေးနွေးမှုကအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်သွားစေမှာဖြစ်ပြီးတော့အမေရိကန်အစိုးရရဲ့အနာဂတ်မူဝါဒတွေမှာအဟံတားမဖြစ်စေဖို့အတွက်ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်အမေရိကန်အနေနဲ့ရာသီဥဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးမျှတတဲ့ချင်းကပ်မှုကိုထောက်ခံကြောင်းအဲဒါကတော့စီးပွားရေးကြီးထောက်မှုကိုမြင့်တင်ပြီးဆွေးနွေးလုံခြုံမှုရှိဖို့တင်ကြောင်းလုပ်တဲ့ချိန်ထဲမှာပဲသံတော်ရင်တန်းငွေကိုလျှော့ချသွားတာဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေပြည်သူတွေနဲ့အခွန်အမ်းတွေအပေါ်မှာပို့ပြီးတော့အလေးပေးတဲ့စီးကမ်းသတ်မှတ်ချက်တွေကိုရခဲ့မယ်ဆိုရင်တော့အမေရိကန်အနေနဲ့ Paris သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့အတွက်သမားဆောင်ဘက်ကလမ်းဖွင့်ထားတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။